မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအကြမ်းမဖက်အာဏာဖီဆန်ရေးစီဒီအမ်လှုပ်ရှားမှုမှာကျမကြီးဝန်ထမ်းတွေလည်းပါဝင်နေတာမှုလို့စေုံတွေမှာဝန်ထမ်းအင်အားနှဲပါနေတဲ့အချိန်ဖြစ်နေပါတယ်။တချိန်ထဲမှာပဲကိုဗစ်ကူးစက်မှုတတိယလှိုင်းရက်ခတ်မှုရဲ့ဒဏ်ကိုလည်းစူးစူးဝါးရင်ဆိုင်နေရပါတယ်။ဒီကြောင့် EFP သတင်းကိုအခြေခံပြီးတော့ကိုဝင်းမင်းပြောပြပေးပါမယ်
။မြန်မာနိုင်ငံတစ်ပတ်နေ့စဉ်ကိုဗစ်ကူးစက်မှုတို့မြင့်တက်လာနေတယ်လို့စေုံစည်းကမ်းတွေမှာကုသရေးစစ်ပစ္စည်းတွေပြက်လက်နေတဲ့ပြဿနာနဲ့လည်းကြုံနေရပါတယ်။ကလေးမျိုးစေယုံတူမှာဆိုရင်စေယုံကရင်တွေမလုံလောက်တော့လို့လူနာတွေကိုရေးပေါ်စေကုသရေးပစ္စည်းတွေလည်းလိုအပ်နေတာပါအခုတတိယလှိုင်းကအရင်ကုဆတ်မှုလှိုင်းတွေနဲ့မတူနိုင်ငံရေးအခြေအနေတွေကြောင့်လည်းကုဆတ်မှုပိုတိုးနေတယ်လို့ကျန်းမာရေးဆောင်ရှောက်မှုအခက်အခဲတွေလည်းရှိနေပါတယ်လို့ကလေးမျိုးပရိုက်တာတင်ကဂျွန်ဒရက်လန်ဆန်ကပြောပါတယ
်တို့အာပထမတုပ်ဒုတိယတုပ်ထိကဟ ோம் ကွာရန်တင်းအနေနဲ့ဖြစ်ဖြစ်အာပြီးတော့လည်းယောဂကုဆတ်နှုံးနေလည်းဖြစ်ဖြစ်ပါတော့တော်တော်လေးဒီတတိယလှိုင်းနဲ့ကွာခြားတော့တွေ့ရပါတယ်ဒီချိန်တတိယလှိုင်းမှာကျတော့အာနိုင်ငံရေးအခြေအနေမကောင်းတာကြောင့်လည်းအများကြီးပါမယ်လို့ကျွန်တော်မြင်မိပါတယ်ပြီးတော့လည်းအာဒီတတိယလှိုင်းကကလေးမျိုးနေထားနေဆိုတော့တော်တော်ကြောက်ဖို့ကောင်းပါလို့မြင်မိပါတယ်ဟုတ
်အခုကိုဗစ်မျိုးဗီဇကွဲကူးစက်မှုတွေကမြန်ဆန်တယ်လို့လူတွေနေ့နေ့ညပြောက်သိဆုံးနေကြတဲ့အကြောင်းလည်းသူကပြောပါတယ်ဒါအပြင်ဆေးရုံသွင်းအောက်ဆီဂျင်ဘူးတွေမလုံလောက်တာကြောင့်ဆေးကုသရေးခက်ခဲနေရပါတယ်လို့လည်းဝက်စလီဆေးရုံကညွှန်ကြားမှုဒေါက်တာထန်ပေလျောကပြောပါတယ
်ကျွန်တော်တို့ဆေးရုံမှာဆိုရင်အလုံး80လောက်အသုံးပါတယ်အဲ့ဒါလည်းသူတို့တိတ်ပြတော့မလုံလောက်ပါဘူးသို့တော့အပြင်ကအိမ်တိုင်းအိမ်တိုင်းမှာဒုက္ခရောက်နေဆိုတော့သူတို့ကိုမျှပြီးတော့ပေးရတယ်တိုင်းရင်ဆေးရုံကိုဗစ်ဆေးရုံကိုလည်းမျှပေးရတယ်နောက်ပြီးတော့လူမှုအဖွဲ့အစည်းတွေကလည်းသူတို့ကိုလည်းမျှပေးရတယ်ဆိုတော့ဒီအုံနောက်အစားဆုံးကတော့အောက်ဆီဂျင်ပြည့်တနာဖြစ်ပါတယ်
အခုလိုယောဂကုသမှုတွေပိုတိုးလာနေတဲ့အချိန်မှာကျန်းမာရေးဆောင်ရွက်မှုစနစ်ပြိုလဲနေတာကြောင့်ဆေးရုံတွေဆေးကန်းတွေရှိပေမဲ့ဆေးကုသပေးမဲ့ကျန်းမာရေးဝန်ထမ်းတွေမရှိတာကလည်းပြဿနာဖြစ်နေတာပါဖေဖော်ဝါရီလ10ရက်နေ့ဆီယနာသိမ်းပြီးနောက်ပိုင်းအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်ကြတဲ့ဝန်ထမ်းတွေလည်းကျန်းမာရေးဝန်ထမ်းအတော်များများပါဝင်တာကြောင့်အခုလိုဝန်ထမ်းအရာနှဲပါနေရတာဖြစ်တယ်လို့လည်းဒေါက်တာချန်ဘဲလန်ကပြောပါတယ
်ပြိုလဲသွားတာကhealthcare service delivery ပေါ့ကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းတဆေးုံနဲ့အကုန်ရှိတယ်ခွဲခါနေပစ္စည်းပစ္စည်းအကုန်လုံးသူ့ system နဲ့သူကတော့အကုန်လုံးရှိပြီသားအဲ့တော့ကျန်းမာရေးကိုဆောင်ရှောက်မဲ့ပုံကူများမရှိတဲ့ခါကျတော့အဲ့ဒီ system နဲ့အကုန်လုံးကတုံးလို့မရတော့
လူနာဆိုတာလိုအပ်ရင်ဆေးုံသွားရမှာဖြစ်ပေမဲ့အခုတော့လူနာတွေကဆေးရုံကိုညှဉ်းဆန်နေတဲ့အကြောင်းလဲကိုဗစ်ကူးစက်ခံရသူတူရဲ့မိသားစုဝင်တူကပြောပါတယ်
။ဘာလို့လဲဆေးရုံမှာသွားရင်တဖြည်းဖြည်းဆုံးတယ်ဆိုတာလဲကြားတယ်လေ။ကြားတော့မသွားဘူး။အဲအကြောင်းတမားတော့နဲ့အိမ်မှာကုလိုက်ရတယ်။ဘာကွာချချက်ကြီးပေါ့။ဆေးရုံသွားရမှာလေလူနာဆိုရင်ဒါပေမဲ့ဆေးရုံမသွားချင်တဲ့ကွာချချက်ကတော်တော်ကွာချတယ်နော်
။အစောပိုင်းကိုဗစ်ကူးစက်မှုတွေတုန်းကနိုင်ငံတော်ဆန္ဒပြပွဲတွေနဲ့ယောဂကူးစက်မှုတွေကိုသတိမရကြသလိုအခုလိုကိုဗစ်လှိုင်းတကြော့ပြန်ရိုက်ခတ်တဲ့အခါကျတော့လေကြိုတင်ပြင်ဆင်မှုတွေလုပ်မထားနိုင်ခဲ့တာကိုလည်းသူကအခုလိုပြောပါတယ
်ဒီအာနာမသိခင်ကတော့တေချာ prevention လုပ်တယ်လေနောက်အများတန်းဟိုဒီညွန့်ကြားချက်တွေကအများတန်းရှိတယ်ဒါပေမဲ့နောက်ပိုင်းကျတော့ဒီကြောက်နေရတာလေဟာဘယ်အချိန်ဘာဖြစ်မလဲဆိုကြောက်နေဒီကိုဗစ်ကဘယ်ရောက်သွားမှန်းတော့မသိဘူးဒါပေမဲ့ကိုဗစ်ကဒီလိုပျောက်သွားတဲ့အချိန်မှာရုတ်တရက်ထပေါ်လာတယ်လေဟုတ်ပြီမော prevention and no prevention ဖြစ်သွားတာလေ
အခုလိုနိုင်ငံရေးအခြေအနေတွေအောက်ကူးစက်မှုတွေပိုတိုးလာနေတာကြောင့်တူးချင်းစီနဲ့မိသားစုတိုင်းကိုယ်ပိုင်အသိနဲ့ကာကွယ်စောင့်ရှောက်မှုလိုအပ်ကြောင်းလည်းသူကပြောပါတယ
်အခုဟာတော်တော်ကို outbreak ဖြစ်နေတော့ကလေးမျိုးဆိုရင်ဆိုတော့ကိုကမိသားစုတိုင်းတယောက်ချင်းစီတိုင်းကဒီ knowledge ရှိရမယ် knowledge ရှိပြီးတော့မှကိုယ်တိုင်ကလှုပ်ဆောင်ကိုရဲ့ကိုတူးချင်းစီကလှုပ်ဆောင်ပြီးတော့မိသားစုကနေပြီးတော့လှုပ်ဆောင်ဒီကိုရဲ့ဟို prevention ကိုလေမလုပ်ဘူးဆိုရင်တော့အမတန်မှလူမျိုးတုံးတောင်ဖြစ်သွားနိုင်တယ
်မြန်မာနိုင်ငံမှာအခုထိကိုဗစ်ကူးစက်သူစုစုပေါင်း2,000ကျော်နဲ့သေဆုံးသူ4,500ကျော်နေပြီဖြစ်ပါတယ်အခုကိုဗစ်တတိယလှိုင်းတွင်အပြင်းထန်ကူးစက်တာနဲ့သေဆုံးသူများတဲ့ဒေသတွေရှိနေပြီးဒီလိုနေရာတွေမှာအောက်ဆီဂျင်မလုံလောက်တဲ့အခြေအနေတွေနဲ့လည်းရင်ဆိုင်နေကြရပါတယ်ခင်ဗျာ